ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ဘိုကူဆက်မှုတွေဟာ 17.9 တန်းကျော်နဲ့တေဆုံးသူက 9,400 ကျော်ရှိလာချိန်မှာပဲကမ္ဘာမှာဘိုကူဆက်မှုနဲ့တေဆုံးသူအများဆုံးရှိနေတဲ့အမေရိကန်မှာလည်းဘိုကူဆက်မှုတွေနေ့စဉ်လိုစံချိန်တင်တိုးလာနေပါတယ်။အမေရိကန်မှာဇူလိုင်လပထမပတ်အတွင်းတနင်္ဂနွေအတိုင်းတားနဲ့နေ့စဉ်ဘိုကူခံရသူက 9,000 ကျော်ရှိလာသလိုပြည်내အတော်များများမှာလည်းဘိုကူခံရသူနေ့စဉ်စံချိန်တင်တိုးလာနေပါတယ်။အမေရိကန်ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်သနီဖောက်ချီကတော့အမေရိကန်မှာပိုကူးဆက်မှုပထမလိုင်းတော့မကျော်သေးဘူးလို့တင်းလာနေမှာပြောဆိုခဲ့တာပါ Texas ပြည်နယ်မှာတော့တင်းလာနေကပိုကူးခံရသူအသက် 8,900 ကျော်နဲ့တနေတဲ့ပိုကူးသူအများဆုံးစံချိန်တင်ရောက်ရှိခဲ့ပါတယ်ပြည်နယ်တိုင်းကဆေးရုံတွေမှာလည်း COVID-19 လူနာတွေနဲ့ပြည့်ရှာနေတယ်လို့အခြေအနေဆိုးလာတဲ့ San Antonio မြို့ကိုလည်း COVID လူနာကုသရေးကူညီဖို့အဖွဲ့ဝင်50ပါတဲ့စစ်ဆေးတပ်ဖွဲ့ကိုစီလုပ်ဖို့စီစဉ်နေပါတယ်အခုလိုပိုကူဆက်မှုတစ်ချိန်ထိုးတက်လာတဲ့အတွက်ကယ်လီဖိုးနီးယားနဲ့ဖလော်ရီဒါအပါအဝင်ပြည်နယ်တချို့မှာကန့်သတ်မှုတွေပြန်ပြီးတော့ချမှတ်ထားပါတယ်။အမေရိကန်ပြည်ရင်ပိုကူဆက်မှုဒုတိယအများဆုံးရှိတဲ့ဘရာဇီးနိုင်ငံမှာတော့ပိုကူလူနာတိတရမ6တန်းကျော်နဲ့သေဆုံးသူက6,500ကျော်ပဲမဲ့လဲသမရဂျီယာဘိုလ်ဆူနာရိုကတော့ပိုကူဆက်မှုကိုတုတ်ကွေးထက်နည်းနည်းဆိုတဲ့ရောဂါအဖြစ်ခုချိန်ထိရှော့ပေါ့ပြောဆိုနေပါတယ်။ပိုကူလူနာတတိယအများဆုံးရှိနေတဲ့အိန္ဒိယမှာလည်းတင်းလာနေတည်ရတဲ့ပိုကူခံရသူတိ23,000ကျော်ရှိခဲ့တယ်လို့ပိုကူရအချက်ချာနေရာတစ်ခုဖြစ်တဲ့စီပွားရေးမြို့တော်ဘွန်ပိုင်မှာလည်းလူနာ3,500ဆန့်အရာရှိဆေးရုံလေးခုကိုဖွင့်လှစ်လိုက်ပါတယ်။အိန္ဒိယမှာ COVID-19 ကြောင့်သေဆုံးသူ2,000ကျော်နဲ့ကူးစက်ခံရသူက9,200ကျော်ရှိပါတယ်။